တော်ရရှိမြခင်ယာခရိယန်တွေဟာကယ်တင်ရှင်သခင်ယေရှုခရစ်တော်ရဲ့နာမတော်ကိုတိုင်တဲပြီးအဖခမည်းတော်ဖခင်ထံတော်မှာဆုတောင်းရတာဟာစိတ်ပျက်စရာဖြစ်ရပါသလားဖခင်ရှင်ထံတော်မြတ်ကကောင်းကြီးမင်္ဂလာကိုခံယူဖို့အရေးမှာစာရမဏတ်ဟာအကြီးအကျယ်နှောက်ယှက်နိုင်သလားလို့စဉ်းစားစရာမေးခွန်းထုတ်စရာဖြစ်ရတဲ့အချိန်အခါတွေရှိကြပါတယ်ဒီစာရမဏတ်ဟာဖခင်ရှင်ကိုအဲ့ဒီလောက်အထိစန့်ကျင်နိုင်လောက်တဲ့အထိတကူကြီးကြီးမားမားရှိနေရင်ခရိယန်တွေဟာဒီလောကကြီးထဲမှာအသက်ရှင်နေကြစဉ်ဖျားရှင်ကိုယုံကြည်ကိုးကွယ်ကြပြီမဲ့လို့ဘာတခုမှစိတ်မချရဘူးရဲ့လို့ဖျားရှင်အပေါ်ယုံကြည်ခြင်းတွေယိုယွင်းဆိုင်လဲပြက်ပြားသွားနိုင်ပါတယ်ဒါပေမဲ့လို့ဖျားရှင်အပေါ်ယုံကြည်ခြင်းသာ၍တိုးပွားကြီးထွားစရာအကြောင်းပါဝင်တဲ့ခရိယန်သမားချမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒန်ယေလအနာဂတ်တိကျမ်းအခန်းကြီး30အခန်းငယ်9ကနေအခန်းငယ်27အထိကိုဒီကနေ့တင်ပြရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှဖြစ်တဲ့အတိုင်းဒန်ယေလအနာဂတိကျမ်းအခန်းကြီး30အခန်းငယ်9ကနေအခန်းငယ်27အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြထားပါဗျ
။ဟိဒကီလာအမိတွင်တဲ့တိုက်ဂရစ်လို့ခေါ်တဲ့ဘာဘူးလုံကအေယာမမြစ်ကြီးတစ်ခုအနားမှာအသက်60ကျော်အရွယ်ရှိတဲ့အဖိုးကြီးပရောဖက်ကြီးဒန်ယေလတယောက်ဟာဖြင့်ကတိရှင်သခင်ခရစ်တော်ဒီဟုသောသခင်သာဖြစ်တဲ့ယူပါယုံမြင်ကွင်းကိုမြင်ရတယ်။သူနဲ့အတူရှိနေတဲ့တခြားလူတွေဟာဖြင့်အဲ့ဒီယူပါယုံနဲ့အတူတည်ရှိတဲ့အဖဖျားသခင်ရဲ့ဘုံတကိုးတော်ကိုမခံနိုင်ကြလို့အထိတ်လန့်နဲ့ထွက်ပြေးကြရတယ်။ဒံယေလဟာလည်းဓမ္မသမိုင်းကအခြားသန့်ရှင်းသူများနီးနှင်းအဲ့ဒီဘုံတော်ကိုယဉ်ဆိုင်ရတဲ့အချိန်မှာအကျွမ်းမဲ့ရုပ်ပိုင်းဆိုင်ရာအင်အားတွေပြက်လက်ပြီးသွားရတယ်စတဲ့ဖြစ်ရတွေ့ကိုကျွန်တော်တို့ကပြီးခဲ့တဲ့ဒံယေလအနာဂတ်ကျမ်းအခန်းကြီး30သင်ခန်းစာတွေ့မှာတွေ့ခဲ့ကြပြီဖြစ်ပါတယ်အဖိုးကြီးဖြစ်ပါတယ်21ရက်တိုင်အောင်မုံမစားစီမွေးမလိမ့်ပဲနဲ့နေနေတဲ့အဖိုးအိုကြီးဖြစ်နေပြီဆိုတာကိုအမှတ်ရကြပါနော်ဒါပေမဲ့စိတ်ဝိညာဉ်ခွန်အားအလွန်ရှိတယ်ဘုရားသခင်ရဲ့အသုံးပြုတော်မူခြင်းကိုခံရစေဖြစ်တယ်ဆိုတဲ့အချက်တွေ့ကိုကျွန်တော်တို့မေ့လို့မရနိုင်ပါဘူးဟုတ်ပါတယ်ယူပါယုံရှင်ကြီးဒံယေလဟာဘုရားသခင်ရဲ့နှုတ်ကပတ်တော်ရဲ့တစ္ဆာတရားများကိုကျွန်တော်တို့လူသားများအားလုံးခံစားရပြီးတော့ယုံကြည်ခြင်းတရားကိုစောက်တည်နိုင်ဖို့ရန်အတွက်အလွန်ငယ်ရွယ်နှုတ်ပြူသော18နှစ်သားမင်းပြူမင်းလွင်ကလေးဘဝကစပြီးတော့ဗာဗုလုန်ကျွန်းလောင်းရိပ်အောက်ကိုရောက်အကျော်အမော်ပညာရှိအုပ်ဝန်ကြီးချုပ်စတဲ့ယာဒူးကြီးတွေကိုအဆင့်ဆင့်ရရှိပြီးတဲ့နောက်သူများရဲ့နန်းတော်အပိုင်းအဝိုင်းမှာသွားပြီးတော့အဖဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေခဲ့ပြီကျွန်တော်တို့အတွက်လည်းအလွန်ကောင်းတဲ့အနာဂတ်တွေသမိုင်းဆိုင်ရာဖြစ်စဉ်တွေကိုအံ့ဩဖွယ်ကောင်းလောက်အောင်ဘုရားသခင်ကိုစားဗျာဒိတ်တော်များချထားပေးနိုင်ခဲ့ပြီအဖြေတွေကိုလည်းပေးခဲ့ပြီးပြီဆိုတာကိုလည်းကျွန်တော်တို့ဟာဒီကြမ်းကြီးတစ်လျှောက်မှလေ့လာခဲ့ကြပြီးပါပြီဒါဟာအဖဘုရားသခင်ရဲ့ပြုတော်မူသောကျေးဇူးတော်ပါပဲအခုချိန်မှာတော့ကျွန်တော်တို့သင်သိရသောသမာကျမ်းရဲ့အမြင်အရကယ်တင်ရှင်သခင်ခရစ်တော်သာဖြစ်ရမယ်ကောင်းကင်ကယူပါယုံသစ်ကိုဟိရကီလာလို့ခေါ်တဲ့တိုက်ဂရစ်မြင်းသားမှာဆက်လက်တွေ့မြင်ခံစားနေရတဲ့အကြောင်းဂန္ဓာသစ်တစ်ခု ਨੇ ကျွန်တော်တွေ့နေရပြီဖြစ်ပါတယ်ဟုတ်ပါတယ်ပါရှားပေရသီတို့ဘာဗုလုန်ကိုဖျက်သိမ်းပြီးတော့မေဒီနဲ့ပေရသီအင်ပါယာကြီးထူထောင်ပေရသီဘုရင်ကြီးကုရုအုပ်ချုပ်လို့နန်းစံသက်၃နှစ်တိုင်တဲ့အချိန်အထိရောက်ရှိခဲ့ပါပြီဒါကိုအခန်းကြီး30ရဲ့အစမှကတည်းကပေရသီရှင်ဘုရင်ကုရုနန်းစံ၃နှစ်တွင်ဘေလတရှာစာအမိဖြင့်သမုတ်သောဒံယေလသည်ဗျာဒိတ်တော်ကိုခံရ၏ထိုဗျာဒိတ်တော်စကားမှန်ပေ၏ကြီးစွာသောစစ်တိုက်ခြင်းနှင့်ဆိုင်ပေ၏သူသည်ထိုစကားကိုနားလေ၏မြင်ရသောယူပါယုံသဘောကိုလည်းယိမ့်မိ၏ထိုကာလ၌ငါဒံယေလသည်အရက်21ရက်တိုင်တိုင်ချိုးချံစွာကြင့်လျက်နေ၏အရက်21ရက်မစေ့မီမိန်သောမုံကိုမစားအမဲသားနှင့်စပြည့်ရီကိုမမီစီလိန်ချင်းကိုလည်းအရှင်းမပြူဆိုပြီးတော့ကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်ဒါအပြင်ဒံယေလပရောဖက်ကြီးဟာအဖဖျားသခင်နဲ့သက်ဆိုင်တဲ့ယူပါယုံမြင်ကွင်းကိုလေအဲ့ဒီမြစ်ကြီးနားမှာဘယ်လိုမြင်ခဲ့ရသလဲဆိုတာကိုလေအငယ်၄ရာနှစ်ရှစ်အတွင်းမှာဆက်ပြီးတော့တွေ့နိုင်ပါတယ်ပထမလ24ရက်နေ့၌ငါသည်ဟိဒကီလမြစ်ကြီးအနားမှာရှိစဉ်မျောကြည့်၍ပိတ်ချောနှင့်ဥဖတ်ရွှေစင်ကပန်းကိုပတ်စည်းလျက်ရှိသောသူတဦးကိုမြင်၏သူဤကိုသည်ကြောက်မြက်ရွေးကဲ့သို့ဖြစ်၏သူမျက်နှာသည်လည်းလျှက်စစ်ကဲ့သို့ထင်၏သူမျက်စီသည်လည်းမိခွက်ကဲ့သို့ဖြစ်၏သူလက်ခြေတို့သည်ဥသစ်သောကြေးဝါအယောင်အစင်ရှိ၏သူစကားသံသည်များစွာသောလူစုအသံနှင့်တူ၏ထိုဗျာဒိတ်ယူပါယုံကိုငါဒံယေလတယောက်ကြီးမြင်ရ၏ငါနှင့်အတူပါသောလူတို့သည်မမြင်ရကြသူတို့သည်အလွန်ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်သဖြင့်ပုန်းရှောင်၍နေခြင်းငှာပြေးကြ၏ငါမူကားတယောက်ကြီးနေ၍ကြီးစွာသော ယူပါယုံကိုမြင်ရရင်ခွန်အားလျော့၍မျက်နှာပြက်လျက်ကိုယ်၌အစွန်းသက်သည့်အရှင်းမရှိဖြစ်လေ၏တဲ့အဲ့ဒီလိုကျွန်တော်တို့တွေ့ကြရပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဘုရားသခင်ရဲ့ဘုန်းတော်ကိုထိတွေ့ရတော့သူဟာအပြတ်သွားရတယ်ထိတ်လန့်ခြင်းကြီးစွာဖြစ်ရတယ်ဒါဟာအလွန်ဖြစ်တတ်တဲ့တန်ရှင်းသူတယောက်ရဲ့ပုံစံပါပဲကိုကိုကိုညင်ပေပြီးတော့အသာမစားစပြည့်မတော့ဖဲနေထားတဲ့လူအိုကြီးတနည်းပြောရင်အစာရှောင်ထားတဲ့အဖိုးကြီးဟာငโกကလေးကစိတ်ကိုချိုးနှိမ်ထားတယ်အဖဘုရားသခင်ရဲ့ရှေ့တော်မှာလဲကြိုးပဲ့ကြေမွားသောစိတ်အစဉ်နဲ့ညှိုးငယ်ခြင်းရှိနေလိမ့်မယ်အမှန်လို့ကျွန်တော်တွက်ဆမိပါတယ်ဘာပဲဖြစ်ဖြစ်အဲ့ဒီလိုရုပ်ဘဝအစွန်းတတ္တိတွေဘုံဘုံလဲပြိုခဲ့ခြင်းကိုကဝိညာဉ်တတ္တိတွေအသိတရားတွေတိုးပွားစေဖို့ရန်အတွက်အသင့်ဖြစ်စေခဲ့ပြီလို့လဲကျွန်တော်ခံယူမိပါတယ်မိတ်ဆွေအပေါင်းတို့ဒီအကြောင်းတွေကိုတော့အခုဒံယေလအနာဂတိဟာဘယ်လိုဆက်လက်ဖော်ပြအောင်မှလဲလို့စတင်နားဆင်ကြည့်ကြပါအောင်စို့ဒံယေလအနာဂတိကျမ်းအခန်းကြီး30အငယ်6မှ7တို့ရတွင်ထိုသူဤစကားသံကိုငါကြား၏ကြားသောအခါမြေပေါ်မှပြတ်ဝွေ၍မိမောတွေ့ဝေလျက်နေ၏ထိုအခါလက်တစ်ဖက်သည်ငါကိုကြွ၍ငါသည်ဒူးနှင့်လက်ဝါးဖြင့်ထောက်လျက်နေရ၏သူကလည်းအလွန်ချစ်အပ်သောသူဒံယေလငါစကားကိုနားလေအံ့သောငါမတက်နေလော့သင်ရှိရသို့ငါကိုဆေလွတ်တော်မူ၍ယခုငါလာပြီဟုဆိုရင်ငါသည်တုန်လှုပ်လျက်မတက်နေ၏အာဗြဟံမဆတဲ့ရှေးသန့်ရှင်သူတွေအကုန်လုံးယေရမိယေစကြည်လာဆတဲ့ပရောဖက်ကြီးတို့တုန်းကလေပရောဖက်ကြီးတွေတုန်းကလေအဲ့ဒီလူပဲပြတ်ဝတ်သွားကြရတာပါပဲတနည်းပြောရင်တော့သူတို့ရဲ့ရုပ်ခန္ဓာတွေဟာမြေနားမှာကပ်ပြီးတော့နလန်မထနိုင်လောက်အောင်ခွေခောက်သွားကြရတဲ့သဘောပါဒါမဲ့အဖဖျားသခင်ကသူတို့ကိုအဲ့ဒီလိုဘုံဘုံလဲပြူပြီးတော့မသွားစေခဲ့ပါဘူးနလန်မထူနိုင်လောက်အောင်အထိဘယ်သောအခါမှခွင့်မပြုခဲ့ပါဘူးမတ်တက်ထလောဆိုပြီးတော့အမြဲပြောခဲ့တာကိုကျွန်တော်တို့အမှတ်ရဖို့လိုပါ रे ဟုတ်ပါ रे ယေရမိယေစကြည်လတွေမှာဒီအတိုင်းပဲမဟုတ်ဘူးလားအကယ်၍သာအဖဖျားသခင်ကသာအခွင့်မပေးဘူးဆိုမှဖြစ်ရင်လေနော်အဲ့ဒီသန့်ရှင်းသူကြီးတွေဟာကိုယ့်အကူဘလောက်ပဲသန့်ရှင်းသန့်ရှင်းအဲ့ဒီအတိုင်းပဲမြေကြီး၌သာပြတ်ဝတ်နေကြရလိမ့်မယ်လို့လေကျွန်တော်ယင်တဲ့မှာခန်းစားရပါတယ်တနည်းအားဖြင့်ကတော့ဘယ်သောအခါမှပြန်မထနိုင်တဲ့ဘဝကိုရောက်သွားမှာပေါ့ဒါအမှန်တရားပါကက်တင်ရှင်သခင်ခရစ်တော်ရဲ့အလင်းတန်းကိုတွေ့လိုက်တဲ့စက္ခုနှစ်ကွင်းတစ်ခါတည်းမခံမရနိုင်ဖြစ်ပြီးတော့မှောင်ကွယ်သွားရရှာသူတမန်တော်ကြီးရှင်ပေါလုဆိုတာဟာလေဘုရားသခင်ကပြန်ပြီးတော့မင်းအလင်းရောက်စီဆိုလို့သာရောက်ခဲ့ရတာပဲဆိုတာကိုလေကျွန်တော်တို့တွေးဆခံယူနိုင်ကြပါလိမ့်မယ်မစ္စရီအပေါင်းတို့ဒံယေလပရောဖက်ကြီးတယောက်အဲ့ဒီလိုခရစ်တော်ရဲ့ဘုန်းတော်ရောင်ဝါကြောင့်အပြက်လက်ပြီးတော့မြေမှာဝတ်သွားတာဟာအတော်ကြီးကိုကြားခဲ့လိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီလိုသူပြတ်ဝတ်နေတဲ့အချိန်မှာကယ်တင်ရှင်ရဲ့ရုပ်ဝါဟာဖြတ်ခနဲပျောက်ကွယ်သွားပြန်ပြီးတော့ကောင်းကင်တမန်ဂါဘရီလာသို့ရီမဟုတ်ရင်လေအခြားသောကောင်းကင်တမန်တပါးပါးဟာသခင်ကိုယ်စားပေါ်ထွက်လာခဲ့လိမ့်မယ်လို့ကျွန်တော်တို့ခံယူနိုင်ပါတယ်ဟုတ်ပါတယ်ထို့အခါလက်တစ်ဖက်သည်ငါ့ကိုကြွ၍ပြီးသည်ငါသည်ဒူးနှင့်လက်ဝါးဖြင့်ထောက်လျက်နေရ၏တဲ့နောက်ပြီးတော့မှပြောလိုက်တဲ့စကားတည်းမှအလွန်ချစ်အပ်သောသူဒံယေလဆိုတဲ့ဝါကျတစ်ခုပေါ်လာပါ रे ဒီအချက်အားဖြင့်ကယ်တင်ရှင်ဟာစစချင်းကိုရော်တိုင်ထင်ရှားခဲ့တယ်ပြီးတဲ့နောက်မှာတော့ဂါဘရီလသို့မဟုတ်ကောင်းကင်တမန်တပါးပါးကိုကိုစားပြုဆေလွတ်ခဲ့တယ်လို့ကျွန်တော်တို့ပို့ပြီးတော့ခံယူနိုင်ပါ रे ဘာဖြစ်လို့လဲဆိုရင်ကောင်းကင်တမန်ဂါဘရီလနဲ့ဒံယေလနဲ့တွေ့ဆုံချင်းတွေ့မှာဂါဘီလသုံးဆွဲတဲ့စကားဟာလေအဲ့ဒီအတိုင်းပဲအလွန်ချစ်အပ်သောသူဒံယေလဆိုတဲ့အချက်ပါလာလို့ဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဂါဘီလဟာဒံယေလစီကိုအခုအချိန်အပါအဝင်ဆိုရင်ဂါဘီလသာဖြစ်မယ်ဆိုရင်ပြောတာပါသုံးချိန်မြှောက်လာရောက်တွေ့ဆုံခဲ့ခြင်းဖြစ်ပြီးဒုတိယအချိန်မြောက်ဂါဘီလလာစဉ်တုန်းကလည်းပဲအခုလိုပဲချစ်အပ်သောသူဆိုပြီးတော့သုံးဆွဲခဲ့တာကိုအခန်းကြီး6မှာတုန်းကကျွန်တော်တို့တွေ့ခဲ့ရပြီးဖြစ်ပါတယ်အခန်းကြီး9ရဲ့အငယ်27ကနေ23အတွင်းမှာပြန်ပြီးတော့ကြည့်စီခြင်းပါတယ်။ဆုတောင်းသောအမှုမပြီးမီမွဲ့ဆူစဉ်တွင်ယခင်ပြားရိပ်ယူပါယုံ၌ထင်ရှားသောသူဂါဘီလသည်ရှင်မြန်စွာပြန်၍လာသဖြင့်ညဥ်ယံပူဇော်ခြင်း၌ငါရှိရာသို့ရောက်၍နှုတ်ဆက်လျက်အချင်းဒံယေလငါသည်သင်၌ဉာဏ်ပညာတိုးပွားစေမည်အကြောင်းထွက်လာပြီ။သင်သည်ဆုတောင်းစာပြုသောအခါအမိန့်တော်ရှိသည်ဖြစ်၍သင်အားကြားပြောခြင်းကငါရောက်လာပြီ။သင်သည်အလွန်ချစ်အပ်သောသူဖြစ်၏ထို့ကြောင့်ဗျာဒိတ်တော်အချက်ကိုဆင်ခြင်၍နားလေရသောအခွင့်ရှိ၏နောက်ထပ်စဉ်းစားစရာတစ်ချက်ကတော့ချစ်အပ်သောဆရာဟာကောင်းကင်ဘုံရှင်အဖဖခင်သခင်ရဲ့ချစ်ချင်းမြတ်တာကိုသာဆိုလိုခြင်းဖြစ်တဲ့အတွက်ကြောင့်ဂါဘီလမဟုတ်ဖဲနဲ့တခြားကောင်းကင်တမန်တပါးပါဖြစ်မယ်ဆိုရင်လေဒီလိုပဲကြင်ညာရမှာပဲလို့လေကျွန်တော်တို့တွေးနိုင်ပါသေးတယ် အခုချိန်မှာဆိုရင်အထူးကောင်းကင်တမန်ဟာဒီဝတ်ကြကိုတခါပြန်သုံးတယ်လို့သင်ရှိရသို့ငါ့ကိုဆေလွတ်လိုက်တယ်ဆိုတဲ့အချက်အားဖြင့်လေကောင်းကင်ကစေတမန်အဖြစ်ပေါ်လာပြန်ခြင်းပဲလို့ကျွန်တော်တို့တွေးဆနိုင်ပါ रे သူကလည်းအလွန်ချစ်အပ်သောသူတန်ရီလားငါ့စကားကိုနားလေအံ့သောငါမတ်တပ်နေလောသင်ရှိရသို့ငါ့ကိုဆေလွတ်တော်မူ၍ယခုငါလာပြီဟုဆိုလျင်ငါသည်တုန်လှုပ်လျက်မတ်တပ်နေ၏တဲ့ဒံယေလအနာဂတိကျမ်းအခန်းကြီး30အငယ်72နဲ့73ထိုအခါသူကလည်းအချင်းဒံယေလမကြောက်နှင့်သင်သည်နားလေခြင်းဟံ၎င်းသင်၏ဖျားရှိမှကိုဆုံးမခြင်းဟံ၎င်းစိတ်ပြထမ်းသောပထမနေ့မှစ၍သင်၏စကားကိုကြားတော်မူပြီးထိုစကားကြောင့်လည်းငါရောက်လာပြီပေရသိနိုင်ငံကိုအစိုးရသောမင်းမူကအရက်23ရက်ပတ်လုံးငါကိုစီတား၏နောက်တခါအမျက်ဆုံးသောမင်းစုတဲကမိခေလာသည်ငါကိုအကူလာ၍ငါသည်လေထိုအရ၌ပေရသိမင်းကြီးတို့ထမ်းမှဆိုင်းလင်း၍နေရ၏ကြည်စံကျွန်တော်ရဲ့ကမ္ဘာလောကနဲ့စัจ java လာအနန္တစီမှကျွန်တော်မသိနိုင်တဲ့စစ်ပွဲကြီးတွေရှိနေတယ်ဆရာဟာရှင်းနေပြီမဟုတ်ဘူးလားဒါကြောင့်မို့လို့ဒီအခန်းကြီး30အငယ်1မှာကလေးကကြီးစွာသောစစ်တိုက်ခြင်းနှင့်ဆိုင်သောဗျာဒိတ်တော်ဖြစ်လိမ့်မယ်ဆရာကဖော်ပြပေးခဲ့ပါတယ်ကျွန်တော်ဟာအဲ့ဒီအပိုင်းတုန်းကဖြစ်မပြခဲ့ပါဘူးဒါဟာဒီအပိုင်းရောက်မှသက်ဆိုင်လာတဲ့အတွက်ကြောင့်ခြံရစ်ခဲ့ရခြင်းပါအခုဆိုရင်အငယ်တစ်ကိုပြန်ကြည့်စေချင်ပါ रे ပေရသိရှင်ဘရင်ကုရုနန်းဆန်သုံးနှစ်တွင်ဘီလတရှာစာအမိဖြင့်သမုတ်သောဒံယေလသည်ဗျာဒိတ်တော်ကိုခံရ၏ထိုဗျာဒိတ်တော်စကားမှန်ပေ၏ကြီးစွာသောစစ်တိုက်ခြင်းနှင့်ဆိုင်ပေ၏သူသည်ထိုစကားကိုနားလေ၏မြင်ရသောယူပါယုံသဘောကိုလည်းရိပ်မိ၏တဲ့တော်တရှင်မိတ်ဆွေအပေါင်းတို့ဟိုးလွန်ခဲ့တဲ့23ရက်ကလေးကဒံယေလရဲ့ဥပုပ်ဆောက်တည်ခြင်းကိုဘုရားသခင်သိတယ်။စကားကိုကြားတော်မူတယ်။ကောင်းကင်တမန်ကိုဆေလွတ်တယ်။ဒါပေမဲ့ကျွန်တော်မသိနိုင်တဲ့ကောင်းကင်စစ်ပွဲကြီးကြောင့်23ရက်တိုင်အောင်ကြာညောင်းသွားသေးတယ်ဆိုရင်ဒါဟာအချိန်ဖြစ်တယ်လို့တိုက်ရိုက်နားလည်နိုင်ပါ रे ။အဖဘုရားသခင်ကိုဆုတောင်းရတာဟာစိတ်ပျက်စရာများလား။ကောင်းကြီးမင်္ဂလာကိုခံယူဖို့အရေးမှာစာရန်ဟာအကြီးအကျယ်နှောက်ရှက်နိုင်သလားဆိုပြီးတော့မိကွန်းထုတ်เสียရှိလာပါ रे ပြီးတဲ့နောက်မှာတော့ဒီစာရန်မန္နဟာတလောက်အထိဘုရားသခင်ကိုစန့်ကျင်နိုင်အားကြီးလွန်အားကြီးတော့ကျွန်တော်တို့တွေဟာဒီလောကကြီးမှာနေနေရတာဟာဘုရားသခင်ကိုကိုးကွယ်ပေးမဲ့လေဘာမှစိတ်မချရတော့ဘူးဆိုပြီးတော့များတွေးရမှာလားစသည်စသဖြင့်အတွေးခေါင်เสียရီပေါ်လာပါ रे ဒါပေမဲ့အတွေးမခေါင်ကြပါနဲ့တွေးသင့်တွေးတိုက်ဒါတွေးဟာယုံကြည်သူတို့အဖို့တော့အများပြားရှိနေနိုင်တာအမှန်ဒါပေမဲ့အတွေးခေါင်နေစရာမလိုတဲ့တက်သေးတာရကပေါင်းမြောက်များစွာရှိနေတာဟာလေအမှန်ပါပဲဟုတ်ပါတယ်ဒီအနာဂတ်ကြမ်းမှာပဲခုနှစ်ဆလောက်ပြင်းနေတဲ့မိဖို့ကြီးတဲ့ကိုအချခံရတဲ့ယူရမူမတ်၃ယောက်အကြောင်းကိုပြန်ပြီးတော့စဉ်းစားကြည့်ပါ23ရက်မပြောနဲ့နော်20စက္ကန့်တောင်မှကြာလို့မဖြစ်နိုင်တဲ့အခြေအနေမှာကေတင်ချင်းဂျေဇုဟာမဆိုင်မတွက်ရောက်လာတာပဲအဲ့ဒီမူမတ်၃ယောက်ကိုအဖဖျားသခင်ဟာချက်ချင်းစောင့်ထိန်တော်မူခဲ့သလိုရှင်သေးတွင်ကြီးတဲ့ကိုချတဲ့ဒံယေလကိုလေကေတင်ရှင်ကိုတော်တိုင်ဟာရှင်သေးရဲ့နှုတ်ကိုပိတ်ပေးခဲ့သေးတယ်ဆိုတာကိုကျွန်တော်တွေ့ခဲ့ကြပြီဖြစ်ပါလေမိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါ်လူရဲ့အသက်တာအကြောင်းကိုပြန်ပြီးစဉ်းစားလိုက်ရင်လည်းဒီလိုပါပဲလုတ်တရာဆိုတဲ့မြို့ကလေးမှာဂဲရီနဲ့သူ့ကိုဝိုင်းပေါက်ပြီးတဲ့နောက်သေပြီးဆိုပြီးတော့မြို့ပြင်ကိုဒရွတ်တိုက်ဆွဲပြီးတော့ထုတ်တာခံခဲ့ရတယ်သူဆူတောင်းနိုင်တဲ့အခြေအနေတောင်ရှိပါသားလို့ကျွန်တော်တွေးပါတယ်အမှန်တကယ်အသက်သေခဲ့ပြီလို့တောင်မှကျွန်တော်တင်သိရသောတမန်ကျန်အဖွဲ့ကသုံးသပ်ပါတယ်ဒါမဲ့သူ့မှာအလုတာဝန်တွေရှိနေတယ်။အဖဖျားသခင်ရဲ့ဗျာဒိတ်တော်များအတိုင်းဆက်လက်ထမ်းဆောင်ရန်အချိန်တည်းလိုသေးတယ်။ဒါကြောင့်မလို့ဖျားသခင်ကသူ့ကိုပြန်လဲအသက်ရှင်သန်ခွင့်ပေးခဲ့သေးတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ခဲ့ကြပြီသားပါ။ရှင်ပေတရုတယောက်ဟာလေဂါလိလဲအိုင်မှာအဲ့ဒီအတိုင်းပဲယေနစ်သေကန်ဒီဒီလိုပဲကဲတင်ခြင်းဟာလျှက်တပြည့်အတွင်ရှိခဲ့ပါတယ်။ဒါရီဟာယေရှုတော်ရဲ့သစ္စာတရားအမှန်တွေအဖြစ်ကျွန်တော်တို့သင်ခန်းစာအထက်ထပ်ရယူခဲ့ကြပြီသားပါ။ဘယ်လိုပဲဖြစ်ဖြစ်အခုဒံယေလရဲ့ဖော်ပြချက်တွေအရာကတော့စာရမန်နဲ့ဘုရားသခင်ကောင်းငင်တမန်အစိုးနဲ့အကောင်အမောင်နဲ့အလင်းတို့ရဲ့အားပြိုင်မှုဆိုတာတွေ့ဟာဝိညာဉ်ရေးနယ်နိမိတ်အတွင်းမှာရှိနေနိုင်ကြောင်းသုံးသပ်ဖော်ပြပေးလိုက်ပါပြီအဲ့ဒါကိုကျွန်တော်တို့ကဘုရားသခင်သိဖို့ဖော်ပြတာတဲ့ဘာမှလည်းအတွေးတွေဇာမချက်သင့်ဘူးလို့ကျွန်တော်တို့ခံယူပါတယ်ဟုတ်ပါတယ်ယောဘဝတ္ထုအစပိုင်းမှာလေစာရမဏေဟာအဖဘုရားသခင်စီကိုတောင်တဲ့ပြီးတော့အာဆန်းတဲ့သဘောကိုနှုတ်ကပတ်တော်ဟာဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။ဟုတ်ပါတယ်။ကယ်တင်ရှင်သခင်ရဲ့လူစားတိကိုခံယူခြင်းရက်40ဥပုပ်ဆောက်တည်ပြီးတော့ကိုခန္ဓာအာရုံနေခြင်းအတွင်းမှာတောင်မှ သူဟာစုံစမ်းနှောက်ရှက်ခဲ့သေးတယ်ဆိုတာကိုလေကျွန်တော်တို့ရှင်းရှင်းလင်းလင်းကြီးတွေ့ခဲ့ကြပြီသားဖြစ်ပါတယ်ဒီတော့အခုလိုစာရန်စစ်ပွဲကြီးတွေရှိချောင်းကိုဖော်ပြဒါကူကစိတ်ပြက်အားလျော့ဖို့အရှင်မဟုတ်အသက်ရှင်တော်မူသောအဖဖျားသခင်ကိုပို့ပြီးတော့အာကိုခိုလှုံဖို့ရန်နဲ့ဝိညာဉ်သတ္တိကိုအမြဲမွေးမြူဖို့အားဖြည့်စေဖို့သာဖြစ်တယ်လို့ကျွန်တော်ခံယူကြရမှာဖြစ်ပါတယ်မိတ်ဆွေအပေါင်းတို့စာရမဏေရဲ့ကြီးမားလှစွာသောတကူကိုတမန်တော်ကြီးရှင်ပေါလုဟာအကျိန်ပေါင်းများစွာဖော်ပြထားတာရှိပါတယ်အဲ့ဒီအထက်ကထင်ရှားတဲ့သက်တည်တစ်ခုကတော့မင်းတို့နဲ့ငါမြန်မြန်ပြန်ပြီးတော့တွေ့ကျင်ပါတယ်ဒါပေမဲ့အလွန်ခဲရင်လိမ့်မယ်ဟိငါနဲ့အတူစူးစမ်းပန်းစားဆူတောင်းပေးကြပါဖျားသခင်တင်တို့နဲ့အတူရှိပါစေဆိုတဲ့ယောမဩဝါဒစာအခန်းကြီး15ရဲ့ဏိဂုံးအချက်တွေးဟာကျွန်တော်အတွက်အလွန်ကောင်းတဲ့သင်ခန်းစာတွေဖြစ်ပါတယ်ကျွန်တော်ကိုခွန်အားလဲပေးလျက်ရှိနေတယ်လို့ကျွန်တော်ခံယူပါတယ်အဲ့ဒီယောမဩဝါဒစာအခန်းကြီး15အငယ်30ရဲ့ဏိဂုံးအတွင်းမှာအခုလိုဖော်ပြထားပါတယ်ငါသည်ဖျားသခင်၏အလိုတော်အတိုင်းဝမ်းမြောက်သောစိတ်နှင့်တင်တို့ရှိရာသို့ရောက်၍တင်တို့နှင့်အတူသက်သာခြင်းကိုခံစားလိုသောငါယူရာပြည်၌ညင်းဆန်သောသူတို့လက်မှငါလွတ်မြည်အကြောင်းယေရုရှလင်မြို့အားငါလှုပ်ကြွေးခြင်းအမှုကိုတန်ရှင်းသူတို့သည်နှစ်သက်မြည်အကြောင်းညီအကိုတို့သင်တို့သည်ငါနှင့်အတူစူးစမ်းအားထုတ်၍ငါအဖို့အလို့ငါဖျားသခင်ကိုဆုတောင်းပတနာပြုကြလောဟုငါတို့သခင်ယေရှုခရစ်၏ဝိညာဉ်တော်ဤမေတ္တာဂရုဏာကိုအကြောင်းပြု၍သင်တို့ကိုငါတိုက်တွန်းနှိုးဆော်ပါ၏ညီသက်ချင်း၏အရှင်ဖျားသခင်သည်သင်တို့ရှိသမျှနှင့်အတူတည်နေတော်မူပါစေသောအာမင်မိတ်ဆွေတို့တရှင်အပေါင်းတို့အဲ့ဒီစာရမဏတ်ရဲ့အစွန်းတက်တည်ရဲ့လူသားတို့ရဲ့အာနေချက်ရဲ့ဟာနှစ်ဖြာပေါင်းလိုက်မယ်ဆိုရင်ဘလောက်ထိအင်အားပြင်းထန်တဲ့တကူရှိတယ်ဆိုးကျိုးတက်ရောက်နိုင်တယ်ဒါအတွက်လူသားဟာလက်နှစ်စုံကိုတက်ဆင်ထားရမယ်ဆိုတာကိုလေအေဖက်ဩဝါဒစာအဖြစ်တမန်တော်ကြီးသတိပေးခဲ့ပြီးပြီဖြစ်ပါတယ်အေဖက်ဩဝါဒစာအခန်းကြီး6အငယ်30မှ18အတွင်းကိုပြန်ကြည့်စေချင်ပါတယ်ကျွင်းသေးသောစကားဟူမူကားညီအကိုတို့သခင်ဖျားအဖျင်၎င်းတကိုးတော်အရှိန်အဖျင်၎င်းခိုင်ကန့်ခြင်းရှိကြလောမာနဤပရိယေတို့ကိုစီတာနိုင်မည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောလက်နှစ်စုံကိုဝတ်ဆောင်ကြလောအကြောင်းမူကားငါတို့သည်အသွေးအသားရှိသောယန္တုတို့နှင့်ဆိုင်ပြိုင်တိုက်လှန်ရကြသည်မဟုတ်အထုအမြတ်တို့နှင့်၎င်းအာနာစစ်တို့နှင့်၎င်းလောကီမှောင်မိုက်၌အစိုးတရားပြုလုပ်သောမင်းတို့နှင့်၎င်းမိုးကောင်းကင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြိုင်တိုက်လှန်ရကြ၏ထို့ကြောင့်ခဲရင်ဆိုးရုပ်သောနေ့ရက်ကာလ၌စီတာနိုင်သဖြင့်ကိစ္စအလုံးစုံတို့ကိုပြီးစီး၍ခံရနိုင်မည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောလက်နှင့်စုံကိုယူဆောင်ကြလော့သစ္စာဓိဟုသောကပန်းကိုစီးလျက်ဖြောင့်မတ်ခြင်းပါရမီဓိဟုသောရင်အုပ်တစားကိုဝတ်ဆင်လျက်ငြိမ်သက်ခြင်းနှင့်ရှင်သောဧဝံဂေလိတရားကိုဟောပြောအံ့သောငါပြင်ဆင်သောအဖြစ်ဓိဟုသောခြေစွပ်ကိုဆွတ်လျက်ခံရကြလောမာနပြစ်ခတ်သောမိဆက်လက်နှစ်ကိုကာသတ်နိုင်သောယုံကြည်ခြင်းဒီဟုသောလွှားကိုလည်းခသိန်းသောလက်နှစ်တို့အပေါ်မှထပ်ဆင့်၍ယူဆောင်ကြလောကဲတင်ခြင်းဒီဟုသောသံခမောက်လုံးကို၎င်းဖျားသခင်၏နှုတ်ကပတ်ဒီဟုသောဝိညာဉ်တော်၏ဓာတ်ကို၎င်းယူကြလောကာလအစဉ်စိတ်နှလုံးပါလျက်ဆုတောင်းပတနာပြုခြင်းအမျိုးမျိုးတို့ဖြင့်ဆုတောင်းကြလောထို့သောဆုတောင်းခြင်းအပြင်အာမလျော့ဘဲလျက်ငါမှစ၍တန်ရှင်းသူအပေါင်းတို့အဖို့ဆူတောင်းလျက်စောင့်ရှောက်ကြလောမိ쇠အပေါင်းတို့ခမညာအခုဆိုရင်ဒံယေလအနာဂတိမှတဆင့်ကောင်းကင်တမန်ရဲ့အဖြစ်ဟာရှင်းနေပါတယ်ပေရသိနိုင်ငံကိုအစိုးရသောမင်းကငါ့ကိုစီးတာတယ်တဲ့ရိုးရိုးဧကရစ်ဘရင်ကိုပြောတာမဟုတ်ပါဘူးနော်စာရမဏတ်ကိုပြောတာပါအဲ့ဒါဟာစာရမဏတ်ဟာပေရသိနိုင်ငံတော်ကိုချုပ်ကင်နိုင်စွန်းရှိတယ်ဆိုတာကိုမိမောင်းထိုးဖော်ပြပေးနေပါတယ်ပြည့်တဲ့နောက်မှာတော့ကောင်းငင်တမန်တပားဖြစ်တဲ့မိခေလာစီကငါအကူအညီရယူရတယ်။ငါသည်လဲပေရတိမင်းကြီးတို့ထမ်းမှဆိုင်းလင်း၍နေရ၏တဲ့။အဲ့ဒါကြတော့စောစောကစာရမဏတ်ရဲ့လက်ထဲမှာရောက်နေသူပေရတိဧကရစ်ကုရုနဲ့တကွနန်းတော်ကခေါင်းဆောင်တွေ့ကိုအရင်ဆုံးအကွဲအကားပြုတ်ပေးခဲ့ရတယ်ဆိုတဲ့အချက်ကိုပါကောင်းငင်တမန်ဟာဆက်လက်ဖော်ပြပေးလိုက်ခြင်းဖြစ်ပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး30အငယ်14ယခုမူကားနောင်ကာလတွင်သင်အမျိုးသားချင်းတို့၌ဖြစ်လက်တန်သောအမှုအရာတို့ကိုသင်သည်နားလည်စေခြင်းဟာငါရောက်လာပြီ။ဤပြားရိတ်ယူပါယုံသည်တာရှည်သောကာလနှင့်ဆိုင်ပေ၏ဟုငါအာပြောဆို၏။တိသင်ဤအမျိုးသားချင်းဆရာဟာဒီပြားရိတ်တော်တို့ဟာလူမျိုးတော်ဣသရေလအတွက်ဆိုရာကိုအထူးပြုလိုက်ပါရဲ့။ဟုတ်ပါရဲ့။လူမျိုးတော်နဲ့သာသက်ဆိုင်တဲ့ပြားရိတ်တော်တွေပြီးသန့်ရှိနေတာကိုကျွန်တော်သင်သိရသောသမာကျမ်းဟာအကြိမ်ကြိမ်ဖော်ပြခဲ့ပြီးဖြစ်ပါရဲ့ တစ်ချိန်ထဲမှာသူတို့ကိုကြည်ပြီးလူသားတိုင်းသင်္ကန်းစာရယူဖို့လည်းဖြစ်နေပြန်ပါလေဒါကိုခရိယံယုံကြည်သူတိုင်းမဖြစ်မနေလက်ခံကြရမှာပါအသက်ရှင်တော်မူသောအဖဖခင်သခင်ရဲ့အကြောင်းကိုဖွေးရှားလူသူတို့အပေါင်းအတွက်လည်းအစဉ်တစိုက်စိတ်ဝင်စားကြရမှာလည်းဖြစ်ပါလေနှိနှောင်းကာလာတဲ့အလွန်ဝေးသေးသောနှောင်းကာလာကိုဆိုလိုပါလေအင်္ဂလိပ်က later days လို့ဖော်ပြထားပါလေဟုတ်ပါလေ90သတင်းတဲကနောက်ဆုံးကြံရစ်တဲ့သတင်းသောမဟုတ်ကဘာကုံဆုံးသောကာလအေယာမဒုက္ခဆင်းရဲခြင်းကာလကြီးအဆုံးပိုင်းမှာမှပြည့်စုံရမယ့်အချက်များဖြစ်တယ်လို့ဆိုလိုခြင်းဖြစ်ပါ रे ၃တာရှည်သောကာလတဲ့ပြည့်စုံမဲ့ကာလဆိုလို့အဲ့ဒီအချိန်ကြမှာဟော်ဟော်တိုင်းတိုင်းကြီးပြုံပြီးဖြစ်မယ်လို့ကြီးပြောလို့မရနိုင်ပါဘူးဒုက္ခဆင်းရဲခြင်းကာလမတိုင်မီကတည်းကအတိတ်နမိတ်တွေအမျိုးမျိုးပြနေလိမ့်မယ်ဆိုတဲ့သဘောဖြစ်ပါ रे ဒံယေလအနာဂတ်ကျမ်းအခန်းကြီး30အငယ်15မှ18ထို့သောပြောဆိုပြီးမှငါသည်ဥညွတ်ပြတ်ဝွေ၍စကားမပြောနိုင်ပေနေ၏ထို့အခါလူသား၏သဏ္ဍာန်ရှိသောသူတဦးသည်ငါနှုတ်ကိုလက်နှင့်တွတ်လျင်ငါသည်နှုတ်ကိုဖွင့်၍ပြောရသောအခွင့်ကိုရပြီလျင်အကျွန်ုပ်၏သခင်ဗျာဒိတ်ယူပါယုံကြောင့်အကျွန်ုပ်သည်ပြင်းစွာသောဝေဒနာကိုခံရ၍ကို၌ခွန်အားအရှင်းမရှိပါကိုတော်ကျွန်သည်ကိုတော်အရှင်နှင့်အဘယ်သို့စကားပြောနိုင်ပါအံ့ဤယခုပင်အကျွန်ုပ်ကို၌ခွန်အားအရှင်းမရှိပါအကျွန်ုပ်အသက်လဲကုန်ပါပြီဟုငါရှိမှရက်နေတော့သူအားငါလျှောက်ဤမိတ်ဆွေတော်တတ်ရှင်အပေါင်းတို့အခုအပိုင်းဖော်ပြချက်တွေဟာအရေးအသားအထုံးအဖွဲ့အရာတွေးရောရှက်တင်ဖြစ်နေတယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကမြင်ပါတယ်ဒါကိုပဲအခြားသောဓမ္မရေးကျွမ်းကျင်သူများကလည်းထောက်ခံကြပါတယ်ဘာပဲဖြစ်ဖြစ်အနှစ်သာရသဘောအရာကတော့ရှုပ်ထွေးခြင်းမရှိပြောင်းလဲခြင်းလည်းအရှင်းမရှိပါဘူးအဖဖျားသခင်ရဲ့ဘုံတကုအာနုဘော်တော်နဲ့ထိတွေ့ရတဲ့ဒံယေလဆိုတဲ့ပရောဖက်ကြီးရဲ့ပုဂ္ဂိုလ်ရေးခန်းစားချက်ကသာအဓိကအဖြစ်ဖော်ပြပေးလိုက်တယ်လို့ကျွန်တော်ဆိုချင်ပါ रे မိတ်ဆွေအပေါင်းတို့ဒံယေလဟာအသက်အလွန်ကြီးနေပြီဒါအပြင်27ရဲ့လုံလုံသူဟာအစာရှောင်ဆူတောင်းနေခဲ့တယ်ခွန်အားပြတ်နေတယ်ဆိုတာကိုကျွန်တော်တို့တွေးနိုင်ပါ रे အဲ့ဒီအချိန်မှာကေတင်ရှင်နဲ့တွေ့ဆုံပြီးကြတဲ့ကလည်းခွေခောက်သွားရတယ်အားပြတ်သွားရတယ်ဆိုတာကိုကျွန်တော်တို့ဖော်ပြခဲ့ပါ रे ဟုတ်ပါ रे ကောင်းငင်တမန်ကသာလက်တစ်ဖက်နဲ့ချီကြွမပေးဘူးဆိုရင်မတ်တက်တောင်မှထနိုင်လောက်တဲ့အခြေအနေရှိခဲ့လိမ့်မည်မဟုတ်ဘူးဆရာဟာထင်ရှားပေါ်လွင်နေပါလေနောက်တစ်ခုသတိပြုမိရန်အချက်ကတော့အခုအချိန်အတော်အတွင်းအထိဗျာဒိတ်တော်တို့ကိုသူဟာတစ်ဖက်သက်ခံယူနေခဲ့ရခြင်းပဲသူမှတလုံးတပါးသားမှတုံ့ပြန်နိုင်ခွင့်တုံ့ပြန်ပြောဆိုနိုင်စွမ်းအားလည်းမရှိခဲ့ဘူးဆိုတဲ့အချက်ကိုသိသာစေပါလေဟုတ်ပါတယ်အခုအချိန်ကျမှသူ့ကိုဖွင့်ပြောဖို့အခွင့်အတွက်ဒီကောင်းငင်တမန်ဟာလက်တော်နဲ့နှုတ်ကိုတို့ပေးတယ်တဲ့စကားပြောနိုင်ခွင့်ကိုလည်းပြန်ပြီးပေးတယ်ဆိုတဲ့အချက်ပေါ်ထွက်လာပါတယ်ဒါကြောင့်မို့လို့လေပထမအချိန်အဖြစ်ဒံယေလရဲ့ကိုယ်တိုင်တုံ့ပြန်ချက်ကိုကျွန်တော်စတင်ကြားရခြင်းဖြစ်ပါတယ်ကိုတော့ကျွန်သည်ကိုတော်သခင်နှင့်အဘယ်သို့စကားပြောနိုင်ပါမည်နည်းယခုပင်အကျွန်ုပ်ကို၌ခွန်အားအရှင်းမရှိပါအကျွန်ုပ်အသက်လည်းကုန်ပါပြီတဲ့ကောင်းငင်တမန်မှတဆင့်ပေးလိုက်တဲ့အသံတွေဟာဘုရားသခင်ရဲ့ဗျာဒိတ်တော်ကြီးဖြစ်တယ်။ဘုရားသခင်ရဲ့စေတမန်ဟာသူ့ရှိမှာရှိနေတယ်။ဒါကြောင့်ဘုရားသခင်ကိုဒံယေလဟာအသနာခံလိုက်ခြင်းပဲဖြစ်ပါလေ။ဒံယေလအနာဂတ်ကျမ်းအခန်းကြီး30အငယ်18မှ21အဆုံးအထိနောက်တဖန်လူသရန်ရှိသောသူသည်လာ၍ငါ့ကိုလက်နှင့်တို့လျက်အားပေးပြီးလျှင်အလွန်ချစ်အပ်သောသူမကြောက်နှင့်ငြိမ်သက်ခြင်းရှိပါစေ။အားရှိလော့ခွန်အားနှင့်ပြည့်စုံလော့ဟုဆို၏။ထိုသောဆိုပြီးမှခွန်အားကိုငါရ၍အကျွန်ုပ်ဤသခင်မိန့်တော်မူပါအကျွန်ုပ်ကိုခွန်အားပေးတော်မူပြီဟုလျှောက်၏ထိုသူကလည်းငါသည်သင်ရှိရသောလာရသောအကြောင်းကိုနားလေသလောပေရသိမင်းကိုစစ်တိုက်အံ့သောငါယခုငါပြန်သွားရမည်ငါသွားပြီးသည့်နောက်တဖန်ဟေလသမင်းသည်ပေါ်လာလိမ့်မည်တို့ရတွင်သမာကျမ်းစာ၌မှတ်သားသောအမှုအရာကိုငါပြအုံးမည်ဤအမှုတို့တွင်တင်တို့ဤမင်းမိခေလာမှတပါငါဘက်မှနေသောသူမရှိကျေးဇူးတော်ပါပဲမိတ်ဆွေကောင်းငင်တမန်အဖြစ်ခွန်အားကိုပြန်ပြီးရလာရတယ်ဒံယေလဟာလည်းအဲ့ဒီခွန်အားနဲ့ပြန်ပြီးတော့ကျွန်တော်ကိုဆက်ပြီးမိန့်တော်မူပါကျွန်တော်ကြားပါရစေဆိုတဲ့သဘောမျိုးပြန်ပြီးတော့ပြောနိုင်လာပါတယ်တနည်းအားဖြင့်တော့ဆာလံဆရာဒါဝိဒ်မင်းကြီးအတိုင်းပဲဆာလံဆရာဒါဝိဒ်မင်းကြီးဟာငါတောင်းလျှောက်သောအသံကိုနားထောင်တော်မူပြီထာဝရဖျားသည်ငါဤခွန်အားပလငါဤအကွဲအကာဖြစ်တော်မူ၏ငါနှလုံးသည်ထိုဖျားကိုကိုးစား၍ငါကိုစောင့်မတော်မူသောကြောင့်ငါနှလုံးသည်ရှင်လန်းလျက်ရှိ၏တည်ခြင်းဆိုလျက်ဂုံတော်ကိုငါချီးမွမ်းမည်တဲ့ အဲ့ဒီလိုဆာလံဆရာဟာကြွေးကြော်နိုင်ခဲ့တယ်လို့အခုအလွန်အလွန်အိုမင်းရွတ်သွားပြီးတော့အားပြတ်ခါချိနေတဲ့ဒံယီလဟာတုံ့ပြန်ကြွေးကြော်လိုက်ပါတယ်မိန့်တော်မူပါကြားပါရစေတဲ့အဲ့ဒီနောက်မှာတော့ကောင်းရင်တမန်ဟာယူပါယုံမြင်ကွင်းကနေတခဏနားလိုက်ပါတယ်အဓိကသူပြောလိုက်တာကတော့ပေရသိမင်းကိုစစ်တိုက်ချင်းဟာငါသွားမြည်ပြီးတဲ့နောက်ဟေလသမင်းစီပေါ်လာရလိမ့်မြည်တဲ့တနည်းအားဖြင့်တော့သမိုင်းဟောင်းအတွင်းမှာအမှန်တကယ်ဖြစ်ပေါ်လာရမယ့်ခစ်ပြောင်းခြင်းအကြောင်းကိုကြိုတင်ဖော်ပြပေးလိုက်တာပါမိတ်ဆွေအပေါင်းတို့ခင်ဗျာခစ်တို့ကိုလူသားတွေကပြင်းနေပြုတ်ပြင်းပြောင်းလဲနိုင်တယ်ဆိုပြီးတော့မာနတခွဲသားနဲ့ကြွေးကြော်နေကြပါလေနှုတ်ကပတ်တော်ကတော့မြေကြီးနဲ့မြေကြီးတစားလောကရနဲ့လောကီသားတို့ကိုအဖဖျားသခင်ပိုင်ဆိုင်ပြီးတော့လူသမိုင်းကိုလေသူသာပြုတ်ပြင်းဖန်တီးနေတယ်သူပြုတ်သမျှညှို့ရတဲ့လူသားတို့ကိုလေအဲ့ဒီလောကတန်တရားမှာသူ့ကိုယုံကြည်ကိုးကွယ်ရင်ကယ်တင်ရှင်ယေရှုနဲ့ပတ်ရမှာအသေးချာဖြစ်တယ်ဆိုရကိုအစင်တစိုက်ဖော်ပြလျက်ရှိနေကြောင်းပါ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒံယေလနဂတ်တိချန်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်20အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်